ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရောက်ရှိနေတဲ့ရိုဟင်ဂျာတွေကိုနေရပ်ပြန်ပို့ရေးကိစ္စမှာအိန္ဒိယနိုင်ငံကလည်းပူးပေါင်းကူညီပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြေးဝန်ကြီးဌာနအတွင်းဝင်မတ်စစ်ဘင်မိုမန်ကပြောပါတယ်။ဒါကမျိုးကိုချုပ်တင်စီစဉ်မထားဘဲရောက်လာတဲ့အိန္ဒိယနိုင်ငံကြေးဝန်ကြီးဌာနအတွင်းဝင်ဟာရှရင်ဂလာနဲ့တွေ့ဆုံပြီးဗုဒ္ဓဟူးနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကြေးဝန်ကြီးဌာနအတွင်းဝင်မိုမန်ကသတင်းထုတ်တွေကိုအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ရိုဟင်ဂျာကိစ္စကိုကုလသမဂ္ဂလူကြီးကောင်စီမှဆွေးနွေးတဲ့အခါဖူးပေါင်းဆောင်ရွက်ပေးမယ်လို့အိန္ဒိယနိုင်ငံကအာမခံကြောင်းလည်းသူကပြောပါတယ်။အိန္ဒိယနိုင်ငံဟာမကြာသေးခင်ကပဲကုလသမဂ္ဂလူကြီးကောင်စီဝင်အများအားမဟုတ်တဲ့အဖွဲ့ဝင်နိုင်ငံအဖြစ်ရွေးချယ်ခံထားရတာဖြစ်ပါတယ်။1918ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာလန်နဂိုင်တပ်တွေကိုမြန်မာစစ်တပ်ကနေပြည်ရှင်းလင်းရေးတွေလှုပ်ဆောင်ချိန်မှာရိုဟင်ဂျာ9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ရိုဟင်ဂျာ3000ကိုလက်သက်မခံပေမဲ့မြန်မာအစိုးရကဒုက္ခသည်တွေကိုစစ်စစ်လက်ခံတော်မယ်လို့ကြေညာထားပါတယ်။